အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့နုပြတတ်တာအတုဇာကဏ္ဍကနေပြီးတော့တောတာရှင်ပရိသတ်များအားလုံးကိုကျိုးစွနှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်ကတော့နုပြတတ်တာအတုဇာကဏ္ဍရဲ့အစီအစဉ်တင်ဆက်သူတေဇာဖြစ်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်လေးမှာဒီနေ့လူငယ်လူရွယ်တွေရဲ့ဘဝတက်တာအတွက်ကောင်းတဲ့ဆုံးဖြတ်ချက်တွေကိုချနိုင်မှုအတွက်အတုယူစရာကောင်းတဲ့အကြောင်းလေးတွေအတွေးပွားစရာအကြောင်းလေးတွေကိုကြိုးစားပြီးတော့တင်ပြပေးလျက်ရှိပါတယ်ဒီတစ်ပတ်မှာတော့ကျွန်တော်တို့ပြီးခဲ့တဲ့ပတ်ကပြောထားတဲ့အဖြစ်ပြက်လေးတစ်ခုနဲ့ဒုတိယပိုင်းပေါ့နော်ကျွန်တော်ဆက်ပြီးတော့ပြောပြအောင်မှာဖြစ်ပါတယ်ဒုတိယကဘာစစ်အတွင်းကဖြစ်ပြက်ခဲ့တဲ့အဖြစ်ပြက်လေးကိုကျွန်တော်ပြီးခဲ့တဲ့ပတ်ကတချို့တစ်ပတ်ကိုပြောပြပြီးဖြစ်ပါတယ်ဒီဂျူးလူမျိုး main ကလေးတစ်ယောက်နဲ့သူ့ရဲ့ဒီဘဝဇလံလေးဖြစ်ပါတယ်ဆိုတော့ကျွန်တော်ပြီးခဲ့တဲ့ပတ်ကပြောထားတဲ့အတိုင်းပဲဒီကောင်မလေးဟာနော်စစ်ရဲ့အတွေ့အကြုံခံစားရတယ်သူ့ချစ်သူနဲ့ကွဲကွာပြီးတော့အခုသူ့အမိလည်းသဘောတူတဲ့လေမာရေးကြရှိတဲ့ဒီဂျူးလူမျိုးအော်ဒိုးဆိုတဲ့ကောင်လေးတယောက်နဲ့လည်းလက်ထပ်ဖို့သဘောတူလိုက်ပြီးတော့သူဟာဒီကောင်လေးနဲ့လက်ထပ်ဖို့ရန်အတွက်အဲစိတ်ကိုဆုံးဖြတ်ချက်ကိုချလိုက်ပါတယ်။ဒါမဲ့သူကလက်မထပ်ခင်ညမှာအဲ့ဒီကောင်လေးသူကဂရီးတစ်ခုတောင်းတယ်။တကယ်လို့တဲ့သူ့ရဲ့ချစ်သူပေါ့နော်ရီချီဆိုတဲ့ကောင်လေးဒါပြန်ပြီးတော့တွေ့မယ်ဆိုလို့ရှိရင်ဟိုသူပြန်ပြီးတော့အဲ့ဒီကောင်လေးစီကိုပြန်သွားခြင်းနဲ့ပေါ့နော်။သူ့ရဲ့အချစ်တွေပေါ့နော်သူ့ရဲ့မေတ္တာတရားတော့အဲ့ရီချီဆိုတဲ့ကောင်လေးပေါ်မှာပဲရှိနေသေးတယ်ပေါ့နော်။သူ့အခုတိချစ်တုံးမယ်ဆိုတဲ့အကြောင်းနဲ့သူကအဲလက်ထပ်မယ်ညမှာသူ့ကောင်လေးစီကဂရိတောင်းအော်ဒိုအားလည်းပြောတယ်ရပါတယ်တဲ့တကယ်လို့များအဲ့ဒီသူသာအသက်ရှင်သေးလို့ပြန်ပြီးတော့ပေါ်လာဦးမယ်ဟလားရှိမယ်ဆိုလို့ရှိရင်တဲ့မင်းရဲ့ဆုံးဖြတ်ချက်တိုင်းကလိုက်နာပါမင်းသူ့နောက်ကိုလိုက်ဝါခြင်းလို့ဆိုလည်းလိုက်ပါမင်းရဲ့ဆုံးဖြတ်ချက်ကိုလိုက်နာပါမယ်လို့ဂရိဘေးသူတို့ကအိမ်အောင်ပြုတ်အဲ့လိုနဲ့သူတို့အိမ်အောင်ပြုတ်တယ်ဒီကောင်လေးကအလုပ်ကျူးစားတယ်နောက်သူတို့အမေရိကကိုပြောင်းသွားတယ်ကလေး၃ယောက်ရတယ်နော်တဖြည်းဖြည်းနဲ့ဒီအော်ဒိုကလုံရင်းလုံရင်းနဲ့ဂျူးလူမျိုးတွေကဒီစီးပွားရေး minded ချီအဲ့တော့နော်သူကလုံရင်းလုံရင်းနဲ့စိတ်ယုံတယုံဦးစီးနိုင်လားမိသားစုတွေမပူမပင်ရအောင်နော်ဆိုတော့ဒီကောင်မလေးကလည်းဒီမိသားစုမှာပဲခလေးကိုပြုစုပြိုးထောင်ရင်းနဲ့နေနေရတာနော်ဒါမဲ့သူ့ရဲ့စိတ်ထဲမှာတော့ဒီ Richie ဆိုတဲ့ကောင်လေးစီပဲတစ်ချက်တစ်ချက်စိတ်ကရောက်တယ်ပေါ့နော်သူနဲ့အတူသူ့အမေကိုလည်းအမေရိကကိုခေါ်သွားတော့တနေ့ကျတော့သူ့အမေကပြောတယ်ငါတို့တဲ့ဟန်ဂရီကိုတစ်ခေါက်လောက်ပြန်ရောက်ချင်တာတဲ့ငါမသိခင်တဲ့တမီးရဲ့စီစဉ်မအောင်ဆိုတော့ဒီကောင်မအဲ့ချိန်တော့ဟန်ဂရီမှာ community အစိုးရ visa ပဲအရန်ခတ်အဲ့ကောင်မလေးကခဲအမေရဲ့ကျွန်မဗီဇာရပါရှောက်ပြီးတော့စီစဉ်ပေးမယ်ဆိုတော့နော်လုတ်တယ်အဲ့ဒီလိုစီစဉ်နေတဲ့တလားလောက်အတော်အတွင်းမှာပဲသူ့ရဲ့မိခင်ကအဲလူကြီးယောဂာနဲ့ပဲဆုံးပါသွားသူစိတ်မကောင်းနော်အမေသွားခြင်းနဲ့နေရဦးအမေမရောက်ပေမဲ့ငါရောက်အောင်သွားမယ်ဟေးဆိုပြီးတော့သူတယောက်တည်းနော်သူ့ယောက်ကြလည်းအလုံးမအလုံးမလိုက်နိုင်အဲ့နဲ့သူတယောက်တည်းဟန်ဂေရီဘူဒါပက်ဆိုပြန်သွားပြန်သွားတဲ့ခါကျတော့ဟိုရောက်တဲ့ခါကျတော့လေသူအပြဟိုတယ်အနေကိုအပြင်းအောင်တိတ်မထွက်နိုင်ဘူးဘာဖြစ်လို့ဆိုမြို့တဲ့အတိုင်းဒီမြို့လေးမှာသူနဲ့သူငယ်ချစ်ဦးဖြစ်တဲ့ Richie နဲ့ကရှောက်ပြီးတော့ပျော်ပါထားတာလေဟဲ့လားနော်လက်တွဲပြီးတော့ရှောက်ခဲ့တဲ့လမ်းနေဟာဒါတွေပဲသူဘယ်နေရာတော်တော်အမှတ်တရတွေပဲပြင်ပြင်မြင်နေလို့ဟိုတယ်ကနေပြီးတော့အပြင်းတော့မထွက်ဘူးဒါမဲ့မနှက်ပြန်ပြန်တော့မယ်ဆိုတော့ဒီနေ့ညမှာတငယ်ချင်းအဟောင်းတွေလာခေါ်တယ်နော်လာပါတယ်ငါတို့ညစာသွားစားရအောင်ဆိုတော့သူစိတ်ကမပါပင်မဲ့လေတငယ်ချင်းတွေကိုအားနာနေသူလိုက်သွားဆိုတော့သူတို့ခေါ်ရတဲ့နေရာ Hotel Royal လို့ခေါ်ဆိုတော့အဲ့ဒီနေရာမှာသူနဲ့ Richie နဲ့ကလက်ထပ်ဖို့အတွက်စိတ်ကူးရင်ထားတဲ့ဟိုတယ်ဆိုတော့သူစိတ်ထဲမှာပူပြီးခံစားဒါမဲ့တငယ်ချင်းနေနေပေါ့နော်မနေ့ကမနေ့လဲအမေရိကပြန်တော့မှာဆိုတော့ဒီတိုင်းပဲနေလိုက်သူတို့ညစာစားနေနေညစာစားပြီးွားတဲ့အချိန်မှာသူဒီဟိုတယ်ရဲ့ညစာစားတဲ့အခန်းထဲမှာလှမ်းကြည့်လိုက်တော့လူတစ်ယောက်ကိုသူလှမ်းမြင်လိုက်အဲ့ဒီလူရဲ့ကြောဟုတ်မြင်လိုက်တာနဲ့သူသိတယ်ဒီလူကသူ့ရဲ့ငယ်ချစ်ဦး Richie ပဲဖြစ်မယ်ဆိုတခါတည်းပြေးပြီးတော့အဲ့ဒီလူသူခါပခုံးလေးပို့ပြီးတော့ရှင်းနေချင်မနေများအရင်တော့ကတိခဲ့ကြတဲ့မိတ်ဆွေဟောင်းနေများလားလို့သူလှမ်းမိမေးလိုက်ဟိုတယောက်ကသူ့လှည့်ပြီးကြည့်လိုက်တဲ့ခါမှာတကယ်ပဲသူလိုက်ချာနေတဲ့သူ့ရဲ့ငယ်ချစ်ဦးဖြစ်တဲ့သူ့ကောင်လေးဖြစ်နေ။အိုးဝမ်းသာလိုက်တော့နော်သူနှစ်ယောက်တယောက်ကိုတယောက်ဖတ်ပြီးတော့နှစ်ယောက်စလုံးကမျက်ရည်ကျတယ်။ဟာအဲ့ဒီညလေးမှာအကောင်လေးကလည်းသူ့ကိုပြန်ပြောပြတယ်သူကလည်းအဖမ်းခံရတယ်နော်အခက်ခဲတွေနဲ့အကျဉ်းအောင်တစ်ခုမှအလုတ်ကျန်းနေလောက်ရတယ်။နောက်ဆုံးသူပြန်လွတ်လာတယ်သူပြန်လွတ်လာပြီးတော့သူကြိုးစားပြီးတော့လိုက်ချာတယ်ပေါ့နော်ဘလို့မှမတွေ့နိုင်တော့ဘူးပေါ့နော်အဲ့ဒါကြောင့်မလို့ပါကောင်လေးကသူ့ဘဝစကြောင်ပြန်ပြီးပြောပြတယ်။ငါ့ကိုရအောင်ဘာလို့လိုက်မရှာတာလဲတဲ့ကောင်မလေးကမေး။ရအောင်ရှာတယ်တဲ့နော်အမေရိကအထိကိုငါလိုက်ခဲ့သေးတယ်။နောက်ဆုံးနဲ့မင်းကငါတွေ့ပါလေခွာတဲ့နော်အဲ့အချိန်မှာလေမင်းကအိမ်အောင်ကြပြီးတော့ကလေးတယောက်မွေးနေပြီနော်ပထမဆုံးကလေးကိုမွေးနေပြီတဲ့။အဲ့ဒီအချိန်မှာလေမင်းတို့ရဲ့တိုက်ခန်းရှိကိုငါရောက်လာပြီးတကားခောက်တယ်။မင်းရဲ့အမျိုးသားလာပြီးတော့ငါ့ကိုထွက်တွေ့တယ်တဲ့။မင်းစီကိုငါလာတွေ့တဲ့အကြောင်းငါ့ကိုဆက်တယ်လို့ရမှလိပ်စာတွေပါပြီးထားခဲ့တယ်။ဟာကော်မလီကအဲ့မှာတယ်သူ့ယောက်ျောက်စိတ်ပြန်ဆိုးလာ။လက်မထက်ခင်တော့ကတည်တည်ချာချာဂရိတောင်းထားရတဲ့ လာပြီးတော့ရှာတော်တွေ့ရတာနဲ့သူ့ယောက်ျားဘာဖြစ်လို့များဒီလိုလောက်ကတာလဲအဲ့ဒီလိုတဆက်ထဲမှာပဲသူ့ရဲ့ကောင်လေးကကဲတဲ့အခုငါတို့နှစ်ယောက်ပြန်တွေ့ပြီဆိုတော့တဲ့ငါတို့နှစ်ယောက်ပဲဘဝမှာအတူနေကြတော့မယ်အဲ့ဒီရီချီကလည်းပဲအမေရိကမှာနေတာသူကလည်းအိမ်အောင်ကြနေပြီသူလည်းကလေးတွေပါရနေပြီသူကဒီကနေ့မှရောက်တာနော်ဟန်ဂေရီဘူဒါပက်ဆိုအဲ့တော့ तू ကဒီမှာလာပြီးအလုပ်ကိစ္စနဲ့လာဆိုတော့ तू ကလည်းပြန်ပြီးတော့လိုက်လို့မရဘူးဒီကောင်မလေးလည်းမနှက်ဖြန်မနှက်မှာဒီနိုင်ငံထွက်ကူထွက်ကြတော့ဗီဇာပြီးတိုးဘူးဆိုတာအခြေအနေလုံးဝမကောင်းအဲ့ဒီအခြေအနေကကွန်မြူနတီအစိုးရအုပ်ချုပ်တဲ့အတွက်အရန်တင်းကျပ်တယ်သူတို့နှစ်ယောက်ကပြဿနာတက်အဲ့တော့ကောင်လေးကတောင်းပန်တယ်ကဲအဲ့တော့တဲ့ငါပြောပြမယ်တဲ့ငါစီကိုပြန်လာပါပါနော်မင်းနဲ့ကလေးတွေနဲ့မင်းယောက်ျားကိုထားခဲ့ငါလည်းမိန်းမနဲ့ကလေးတွေထားခဲ့ပြီးတော့ငါတို့နှစ်ယောက်ဘဝတစ်ခုအစ်စ်ပြန်ပြီးတော့တိဆောက်ရအောင်လို့တောင်းဆိုကောင်မလေးကမနှက်ဖြတ်မနှက်ကြလို့ရှင်အပြည့်ပေးပါမယ်ဒီနေ့ညစဉ်းစားဆုံးဖြတ်ပါမယ်ဆိုပြီးတော့ဟိုတယ်ကိုပြန်လာခဲ့ဟိုတယ်ကိုပြန်လာတဲ့အခါကျတော့ဟိုတယ်ခန်းထဲမှာတယောက်တည်းစဉ်းစားပြီးတော့အတွေးတွေများရပါတယ်နော်ဘယ်လိုလုပ်ရင်ကောင်းမလဲနှစ်ပေါင်းများစွာနှလုံးသားကတန်းတနေတဲ့ချစ်သူကိုပြန်ပြီးတော့တွေ့ရဒါမဲ့ကို့မှာလည်းယောက်ျားလည်းရှိတယ်ကလေးတွေလည်းရှိအဲ့နဲ့သူချစ်ချင်းမဲ့အမေရိကန်ဟိုတယ်ကနေဖုန်းဆက်တယ်သူယောက်ျားဘာဖြစ်လို့များရီချီကျမကိုလာရှာတယ်ဆိုတော့ရှင်းရနေပြောမပြောရတာလဲကျမကိုဘာလို့အတိမပေးရတာလဲစိတ်ဆိုးတယ်နော်အဲ့မှာသူ့ယောက်ျားငိုပြီးတော့တောင်းပန်တယ်ဟိုငါပြောချင်ပါတယ်ဒါမဲ့ဟိုငါလည်းမင်းကိုချစ်နေတဲ့အခါကျတော့ဟိုဘလို့မှဟိုပြောမထုတ်ဘူးနော်တကယ်လို့ပြောလိုက်ငါ့ကိုထားပြီးထွက်သွားမှာစိုးရိမ်ပါလားငိုပြီးတော့တောင်းပန်တယ်ဘယ်မှမသွားပါနဲ့နော်ငါတို့မိသားစုလေးပဲတိဆောက်ရအောင်ဟာတညလုံးအိတ်လို့မရဘူးမျက်ရည်တွေကျပြီနော်တညလုံးစဉ်းစားအမေနောင်နေမနဲ့မိုးလင်းတဲ့အခါကျတော့ကောင်မလေးကစာစောင်ရေးခဲ့တယ်။အဲဒီစာကဘာလဲဆိုတော့သူ့ရဲ့ငယ်ချစ်ဦးဖြစ်တဲ့ Richie ဆိုတဲ့ကောင်လေးကိုနှုတ်ဆက်ပါတယ်နော်။ကျမကတော့ရှင်းစီကိုမလာနိုင်ဘူးပေါ့နော်။ကျမရဲ့မိသားစုကိုကျမပြန်သွားရပါမယ်ဆိုတဲ့နှုတ်ဆက်စာလေးကိုရေးပြီးတဲ့အခါမှာသူကဟိုးပြင်သစ်ကိုထွက်သွားနော်။သူ့ရဲ့ယောက်ျားဟိုအမေရိကန်ကြီးကိုပြင်သစ်မှာလာပြီးတော့စောင့်တယ်။ပြင်သစ်လေစိတ်မှာသူကသူ့ရဲ့ယောက်ျားကိုတွေးလိုက်ရတဲ့အချိန်မှာသူ့ရဲ့နှလုံးသားအင်မတန်မှဟိုနွေထွေးမှုပေါ့နော်ထူးဆန်းတဲ့ခံစားမှုတစ်ခုတွားပြီးတော့ခံစားလိုက်ရအဲ့ဒီအချိန်မှာ तू ဆုံးဖြတ်ချက်ချလိုက်ငါရဲ့ဘဝငါရဲ့မြေတားတွေပေါ့နော်ငါရဲ့ယောက်ျားဖြစ်တဲ့ auto ရဲ့အပေါ်မှာပဲပုံပြီးတော့ချစ်တော်မယ်ဆိုတဲ့ဆုံးဖြတ်ချက်ကို तू ကထားပြီးတဲ့အခါမှာနော်သူ့ယောက်ျားကိုပြေးဖက်လိုက်သူ့ယောက်ျားလည်း one နော်ကလေးတုံးဟောက်ရနေပြီဒီမိမကသူ့ချစ်တယ်လို့လို့မချစ်တယ်လို့နဲ့လုံနေတဲ့နှစ်ပေါင်းက20 30ရှိနေပြီနော်ဒါမဲ့ဒီမှာပြေးဖက်လိုက်တဲ့ခံစားမှုကဟိုတိတ်ပြီးတော့ပြောရှင်စရာကောင်းနေပါတော့အဲ့ဒီအဖြစ်ပြက်ကလေးကိုအဲကျွန်တော်ကတဆင့်ပြန်ပြီးတော့ကျွန်တော်ရဲ့နှုတ်ပြတ်တာအတုစရာခဏနားထောင်နေတဲ့လူငယ်လူရွယ်တွေအတွက်ကျွန်တော်ပြန်ပြီးတော့ပြောပြချင်ပါတယ်အဲ့ဒီအမျိုးသမီးလေးကဆက်ပြောအဲ့ဒီအမျိုးသမီးလေးကပြောပြတာနော်သူ့ရဲ့ဘဝဆက်ချောင်း तू ကကျမတို့ရဲ့ဒီမိသားစုတဲ့နော်ဟိုကျမတို့ရဲ့မင်္ဂလာတက်နှစ်50ပြည့်ကျေးဇူးတော်ချီးမွမ်းခြင်းဖျားရှိခူးတဲ့အခါကြတော့တဲ့ကျမမှသားတွေရောသမီးတွေရောမိရောမြစ်တွေရောဟာအိမ်မှာအိမ်မှာခါခါဆူဆူယုံယုံနဲ့အဲ့ဒီနေ့ရောက်တဲ့အခါကြတော့လွန်ခဲ့တဲ့10နှစ်လောက်ကကျမချခဲ့တဲ့ဆုံးဖြတ်ချက်ဟာတိတ်ပြီးတော့ကျမဘဝအတွက်မှန်ပါလားဆိုတာကိုကျမခံစားသိလိုက်ရတယ်လို့ဒီအမျိုးသမီးလေးကသူ့ဘဝအကြောင်းကိုပြန်ပြီးတော့ကျွန်တော်တို့ကိုပြောပြနေပါတယ်ဒီတော့ကျွန်တော်ရဲ့ဇလန်းလေးကဒီမှာပဲအဆုံးသက်သွားပါတယ်ဒီအမျိုးသမီးလေးနဲ့သူ့ရဲ့ဘဝအတ္တတာမှာသူ့ကိုချစ်ခဲ့တဲ့သူကိုယ်တိုင်လည်းချစ်ခဲ့တဲ့ငယ်ချစ်ဦးတစ်ယောက်ရှိတယ်ပြီးွားတော့မှသူနဲ့ကြီးတော့မှတွေ့ပြီးတော့နော်အင်းအောင်တွေပါပြုတ်ပြီးတော့ငါလင်ယောက်ျားတစ်ယောက်လိုအားကိုးရတဲ့ကြီးမှတွေ့တဲ့အချစ်လေအဲသူခံစားခဲ့ရတယ်ပေါ့နော်ဒါမဲ့သူ့ရဲ့အသက်ကြီးွားလို့သူ့ရဲ့ဘဝတတခီကိုနောက်ပြန်လှည့်ကြည့်တဲ့အခါမှာသားတွေသမီးတွေမိတွေနဲ့ဖြစ်လာတဲ့အခါကျတော့အော်ငါရဲ့ဆုံးဖြတ်ချက်ချခဲ့တဲ့ရွေးချယ်ခဲ့တဲ့လမ်းမှန်ပါလားလို့အဲဒီအမျိုးသမီးလေးကစဉ်းစားမိတယ်ဆိုတဲ့အဖြစ်ပြက်ကလေးပဲဖြစ်ပါဒါကတကယ်အဖြစ်ပြက်လေးပါဒီအဖြစ်ပြက်လေးပုံမှာအခြေခံပြီးတော့ကျွန်တော်တို့ရဲ့ဘဝတက်တာမှာအထူးသဖြင့်နှုတ်ပြတ်တက်တာအတုစရာကဏ္ဍကိုနားဆင်နေကြတဲ့လူငယ်လူရွယ်တွေရဲ့ဘဝတက်တာမှာလဲကောင်းတဲ့ဆုံးဖြတ်ချက်တွေကိုဘလို့ချနိုင်ဖို့ရန်အတွက်ဒီအဖြစ်ပြက်လေးတွေကနေပြီးတော့ဘလို့သင်ခန်းစာတွေရယူနိုင်မလဲဆိုတာကိုကျွန်တော်တို့ရှေ့တစ်ပတ်မှာဝမ်းဝမ်းဆွနေကြမှာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရဲ့အမှုပြသက်တာအတုစရာကဏ္ဍအစီအစဉ်လေးကိုရှေ့တစ်ပတ်မှာလည်းပဲဆက်လက်ဆောင်မြော်ပေးကြပါအောင်လို့ပြောကြရင်လည်းပဲကျွန်တော်တို့ရဲ့အစီအစဉ်လေးကိုဒီမှာခਿੱတရနာလိုက်ချင်ပါတယ်။နားဆင်ကြတဲ့ပရိသတ်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။